မြန်မာနိုင်ငံအပါအဝင်ကမ္ဘာတစ်လောမှာသတင်းသမားတွေကိုတပ်ဖြတ်မှုတွေမှာအများစုဟာအေးအေးယူမခံရပဲဖြစ်နေတယ်လို့ကုလသမဂ္ဂ UNESCO အဖွဲ့ကြီးကဗိုလ်တဖွဲ့နဲ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်။သတင်းသမားတွေကိုတပ်ဖြတ်မှုကျူးလွန်သူတွေက86ရာခိုင်နှုန်းလောက်တိပြစ်ဒဏ်မှုမခံရတာကိုလက်မခံနိုင်စရာတွေ့နေရတယ်လို့ UNESCO ကပြောပါတယ်။သတင်းသမားတွေပေါ်မှာရာဇဝတ်ပြစ်မှုကျူးလွန်သူတွေထိုက်တဲ့နဲ့ပြစ်ဒဏ်ခံရစေဖို့လိုအပ်တဲ့အားလုံးကိုလှုပ်ရမှာဖြစ်တယ်လို့ကျူးလွန်သူတွေနဲ့သူတို့ရဲ့ကျူးလွန်မှုတွေကိုတိတ်တိတ်ချာချာစုံစမ်းဖို့လဲ UNESCO ကတောင်းဆိုပါတယ်။သတင်းသမားတွေတပ်ဖြတ်မှုတွေပြစ်ဒဏ်ကကင်းလွတ်ခွင့်ရနေသူတွေဟာကမ္ဘာတစ်လုံးမှာတုံ့လွတ်ရှာကောင်းများနေတယ်လို့လဲ UNESCO ကထုတ်ပြန်တဲ့သတင်းသမားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကနေကင်းလွတ်ခွင့်ရမှုအဆုံးသတ်ရေးဆိုင်ရာနိုင်ငံတကာအနေအတွက်အစီရင်ခံစာမှာဖော်ပြပါတယ်။ UNESCO ညွှန်ကြားမှုချုပ် Audrey Azoulay ကတော့လက်သေးမပေါ်တဲ့အမှုတွေအခုလိုများပြားနေခြင်းမျိုးမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုအကာအကွယ်ပေးနိုင်မှာမဟုတ်ဘူးလို့ကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ကျူးလွန်ပြစ်ဒဏ်ကင်းလွတ်ခွင့်ရမှုကလွန်ခဲ့တဲ့10နှစ်တွင်9ရာခိုင်နှုန်းလောက်ကျသွားပေမဲ့ဒါဟာအကြမ်းဖက်မှုတိုးရိပ်တိုးနေမှုရပ်သွားတာမဟုတ်သေးဘူးလို့လည်းပြောပါတယ်။ဒါပြင်2020နဲ့21ခုနှစ်တည်းသတင်းသမား118ဦးသတင်းလိုက်နေစဉ်မှာအသက်ခံခဲ့ရတယ်လို့အလုပ်ချိန်ပြင်ပအသက်ခံရသူက62ဦးရှိတယ်လို့အစိုးရခန်းစာမှာဖော်ပြပါတယ်။2021ခုနှစ်တွင်မြန်မာနိုင်ငံမှာသတင်းသမား2ဦးတပ်ဖြတ်ခံရကြောင်းလည်းပြောဆိုထားပါတယ်။မြန်မာဆက်အနာပိုင်တွေကတော့သတင်းသမားဖြစ်တမနာတာမျိုးမရှိကြောင်းပြောဆိုထားတာပါ။ဒီကိစ္စအတွက်နိုင်ငံအစိုးရတွေအနေနဲ့သတင်းမီဒီယာဥပဒေတွေနဲ့မူဝါဒတွေပြဋ္ဌာန်းပြီးအကောင့်ထဲပေါ်လာအောင်အဖွဲ့ဝင်နိုင်ငံတွေနဲ့လက်တွဲလှုပ်ဆောင်နေတယ်လို့လည်း UNESCO ကပြောပါတယ်